ကယားပြည်နယ်လွိုက်ကော်မြို့ကနေဒီမော့ဆိုးမြို့နယ်ကိုဖျက်ပြီးဘော်လခဲအထိသွားနိုင်တဲ့လမ်းမကြီးပေါ်မှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေအကြားပြစ်ခတ်တိုက်ခိုက်တာတွေဖြစ်လေရှိပါတယ်။စစ်ကောင်စီတပ်တွေကအရက်သားတွေလိုဝစ်ဆင်ပြီးသွားလာနေတဲ့အတွက်အဲ့ဒီလမ်းကိုဒီဇင်ဘာလ3ရက်တောက်ကြနေ့ကစပြီးရက်အကန့်အသတ်မရှိပိတ်သွားမယ်လို့ကရင်ပြည်အမျိုးသားကာကွယ်ရေးတပ် KNDF ကတာဝန်ရှိသူတဦးကပြောပါတယ်။
ကျွန်တော်ပြည်မှာရှိနေတဲ့နေခတ်တဲ့ဘက်ကဒီလိုသွားလာမရှာတဲ့နေရာမှာဒီလိုရေကောင်းကြပြီးတက္ကသရဲ့ဒီဝုစုံနဲ့ဒီပေါ်ပြင်းနဲ့သွားလာလို့ရှာမှုတွေမလုပ်တော့ဘဲနဲ့ဟိုအရက်သားဒီလိုသူ့ကိုဆက်ရောက်ပေါ်ပြီးတော့မှသွားလာလို့ရှာလာတာများတယ်ပြီးတော့မှကြီးထောက်တဲ့နေရာမှာဆိုလို့ရှိရင်အရက်သားဝုစုံနဲ့သွားလာပြီးတော့မှကြီးထောက်တာပြီးများတော့လေအဲ့ဒီပေါ်မှာမြေကြီးတွေမှာကျွန်တော်တို့ကဂျာမန်ကြီးနဲ့တက်ခဲကိုသွားတဲ့နောက်ကျွန်တော်ပိတ်ချရအဖြစ်ဖြစ်တာပေါ့လေကျွန်တော်ပဲကအဒရယ်လက်ရှိတယ်လို့ဒီကနေ့ဖြစ်နေတဲ့အဒရယ်ကိုဖြစ်နေတဲ့အတွက်ကျွန်တော်ပဲရချစ်ဖြစ်တယ
်အခုလိုပြည်နယ်တွင်းအဓိကကျတဲ့လမ်းမကြီးကိုအသွားအလာမလုပ်နိုင်အောင်ပိတ်မယ်လို့ KNDF အဖွဲ့ကပြောပေမဲ့လည်းဒေသခံတွေရဲ့ကျန်းမာရေးအတွက်သွားလာတာကိုတော့တနည်းနည်းနဲ့စီစဉ်သွားမယ်လို့ပြောပါတယ်
ကျမကြီးကသူ့ရဲ့ဆွေရတဲ့နေထိုင်မှုရှိရှိတော့ကျွန်တော်တို့ဒီနေ့ပုံပြတဲ့ဗီဒီယိုမှကြည့်ပြရမှာဖြစ်တယ်။
တိုက်ပွဲတွေဖြစ်နေတဲ့ကြားပီနယ်မှာစစ်ကောင်စီတပ်တွေကတပ်အပြောင်းလဲလှုပ်တာတပ်ရင်အားဖြစ်တင်းတာရိတ်ခါပို့ဆောင်တာတွေမှာလွိုက်ကိုဒီမော့ဆိုဒေါ်သမကြီးဘော်လခဲလမ်းပိုင်းကိုအသုံးပြုနေတာကြောင့်အခုလိုရက်အကန့်အသတ်မရှိပိတ်ပင်တာလို့လည်းပြောပါတယ်။ဒီလိုပိတ်ပင်တာကြောင့်ကုန်စီပြက်လက်ပြီးဒေသခံတွေအတွက်အခက်အခဲရှိလာမယ်လို့လွိုက်ကော်မျိုးကန်တူကပြောပါတယ်။
KPDF ကပိတ်တာပေါ့ဗျာအဲ့လားသူဆိုဘက်ကတော့လည်းနန္တလန်ရှိတယ်တို့ဒေါရမကြီးဘက်ကနန္တလန်ရှိတယ်နှစ်လမ်းသလုံးကားတွေမထွက်ရတော့ဘူးလေသူပိတ်ထားလိုက်ပြီးအဲ့ဒီဘက်ကစားတော့ကုန်တယ်မတီးမသွားတော့လူတွေအတွက်ဒုက္ခရောက်တာပေါ့ဗျာကုန်စင်းတို့ကြီးတတ်တယ်ကုန်တွေပြတ်သွားမှာပေါ့တောက်ကုန်ပြတ်သွားမှာအဲ့ဒီဘက်ကလူတွေကြက်တမ်းတမ်းရှိလို့ကြီးတတ်တယ်အများများပြန်ဖွင့်နေဆိုတော့တမျိုးကဒီတဲ့မကကြာနေနေဆိုရင်တော့အခက်အခဲဖြစ်မှာပေါ့လေ
အခုလို KNDF အဖွဲ့ကလမ်းပိတ်မယ်လို့ပြောထားတဲ့အတွက်ဒေသခံပြည်သူတွေကဒီလမ်းမကြီးပေါ်မှာသွားလာဖို့စိုးရိမ်နေကြပါတယ်။ပြီးခဲ့တဲ့မေလ29ရက်နေ့ကလည်းစစ်ရေးတင်းမာနေတဲ့ကြားပီနယ်ဘက်ကိုယင်အဝင်နဲ့ရိတ်ခါတင်ပို့မှုတွေစစ်ကောင်စီပိတ်ပင်ခဲ့တော့ကဒေသခံတွေစားနပ်ရိတ်ခါတင်ဆောင်မှုအခက်အခဲရှိခဲ့ပါတယ်။လက်ရှိကြားပီနယ်ဘက်မှာစစ်ကောင်စီတပ်ဖွဲ့တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေရှိနေသေးပါ။နိုဝင်ဘာလ25ရက်နဲ့26ရက်နေ့တွေတုန်းကလည်းရှားရောမြို့နယ်ပန်ချောင်းအနီးကစစ်ကောင်စီတပ်စခန်းကိုကင်နီတပ်မတော် KA နဲ့ KNDF ပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်ခဲ့လို့တိုက်ပွဲ၅ကြိမ်ဖြစ်ပွားခဲ့ကြောင်း KNDF ကသတင်းထုတ်ပြန်ထားပါတယ်